ငယ်နှမျိုးဝချင်းအုပ်ကြီးပေါ့ပြမှုနဲ့ထောင်နာကရနေချတဲ့နေရာရဲ့ရတနေတော့ကိုအလုံးနဲ့ကိုကျော်စိုးဦးတို့ကိုတမတ်ရဲ့လူငင်းချင်းနာဝင်အမေနဲ့လွတ်မြောက်လာတဲ့အပေါ်အမေရိကန်တမတ်အင်ဂျီရောကကျေးဇူးလိုက်ပါတယ်။2019ဒီဇင်ဘာလကရပ်ပေါင်း900ကျော်ဖက်စီခံရပြီးနောက်မိသားစုနဲ့ပြန်လည်ဆုံဆွေးခွင့်ရတဲ့အပေါ်ဝမ်းမြောက်မိတဲ့ကြောင့်အင်ဂျီရောချင်းရဲ့ကပေါ်ပြလိုက်တာပါ။ဒီမနက်ကဖက်စီခံတခြားသတင်းသမားတွေလည်းအလားတူလွတ်မြောက်လာဖို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့ပါတယ်။မနေ့ကပဲအမေရိကန်ဒုတိယတမတ်မိုက်ပန့်စ်ကလည်းအဲ့ဒီသတင်းလွတ်လို့ရင်ဖက်စီခံရတဲ့ရတနေတော့2ယောက်လွတ်မြောက်လာတဲ့အပေါ်ကျိုးစုကြောင့်ပြောဆိုလိုက်တယ်လို့နိုင်ငံရေးဝန်ကြီးမက်ပွန်ပီဟောလည်းတင်းတော်တွေကိုလွတ်ပေးရဖို့ကျိုးစုပေမဲ့ကျန်နေသေးတဲ့ဖက်စီကန်တင်းသမားတွေလွတ်ပေးဖို့နဲ့လွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်နဲ့ပုံမှန်ရရှိဖို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့ပါတယ်။တင်းတော်ကိုယ်ပါလုံးနဲ့ကိုကျော်စိုးဦးတို့ကမတိမငြိမ်ချင်းနေပြီးကြုံရတဲ့ရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်လို့သတင်းယူနေတော့2019ခုနှစ်ဒီဇင်ဘာလမှာဖက်စီကန်ရရပြီးရခိုင်ပြည်နယ်ကလူမျိုးရေးတပ်ဖွဲ့ရဲ့လှုပ်ရှားမှုတွေပါဝင်အစိုးရရဲ့လက်ဝဲသတင်းချက်တွေကိုဥပဒေနဲ့ဆန့်ကျင်ပြီးရယူခဲ့ဆိုတဲ့ဆွဆွဲချင်းနဲ့အေးအေးယူခံရဖြစ်ပါတယ်။ဒီနောက်နေ့ရက်လွတ်မြောက်လာတဲ့ပုံမှာတော့အမေရိကန်နာမကပြည်သူ့မကနဲ့နိုင်ငံတကာအတိုင်းဝိုင်းဒင်းလလခွနဲ့လူခွေရေလှရှားမှုအဖွဲ့တွေကလည်းကြိုဆိုခဲ့ကြပေမဲ့မြန်မာနိုင်ငံမှာဒင်းသမားတွေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုမှုတွေပေါ်ဖိနှိပ်မှုတွေနဲ့ချင်းချောက်မှုအနေတွေရှိနေစေချင်တယ်လို့လည်းတတိပေးခဲ့ကြပါရဲ့။